Welcome to the Voice of America in Burmese.
mingla nan ne chin ma khya ko da sin paw chwin lan chat mi ya ba si bio american tan ga ni 2018 khu ni october la 32 ye inga ni minute phe a season ni go american pi daw su yoe yoe washington dc ga ni dai yai thau lwin pe ni ba bi centimeter 3246 do ga ni phan yu na sin nan ya da lo bio ye facebook sa mena phit de bio burmese news ma le a chain ne de bi ni thau lwin pe ni ba le khya ကျွန်တော်ဆက်မိုးပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ောက်ပွဲမဲဆွတ်စီအောင်ရေးမှူးဟောင်းပေါ်မန်နဖော့နဲ့အပေါင်းပါတူကိုအထူးစွန့်ကန်းစစ်ဆေးရေးမှူးရောဘတ်မူလာကတင်းလာလေးမှာဆွေးကြတင်လိုက်ပါတယ်စပိန်နိုင်ငံကခေါ်တက်ဖို့စီစဉ်နေတဲ့ကာတာလိုနီးယားခေါင်းဆောင်တွေကိုနိုင်ငံတော်ပုံကံမှုနဲ့စပိန်အစိုးရကဆွေးကြတင်ဖို့စီစဉ်နေပါတယ်ရင်းညာပြိပခါနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချစ်ကန်ဆောင်ရွက်ပုံကိုတန်တရားပြင်ပြီးကြောင်းကုလသမဂ္ဂမှာဆွင့်ပြုလုပ်တဲ့ဆွေးနွေးပွဲတွင်ဒီမှာကိုယ်စားလှယ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီသတင်းတွေအပြီးကြားကြရမယ့်အထဲမှာဆိုရင်တော့
Those such engagements were going on the bilateral front we are quite surprised to witness
ဝိညာဉ်ပြသနာပြည်လေးကြီးလှုပ်ဆောင်တဲ့နေရာမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေပေါ်မေးခွန်းထုတ်စရာရှိနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့ရုံးတမ်မူကြီးဦးရမင်းတိန်ပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်စုံဝင်နားဆင်ရပါမယ်အမေရိကန်ဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်နဲ့ VOE သတင်းတောက်တွေ့ဆုံမြင်ရချက်နောက်ပြီးတော့ခွင့်မတောင်းပဲထိုင်းပြည်ရဲ့ဇာပနာကိုတွားခဲ့ကြတဲ့မြန်မာလူထုမားတွေလှုပ်ထုတ်ခံရတယ်ဆိုတဲ့သတင်းနဲ့တမရဒေါ်နယ်ထရန့်နားမှာအနီးကတာဝန်ယူခဲ့သူတွေကိုဆွဲချက်တင်ခံရတဲ့ကြောင်စတဲ့သတင်းလွှာတွေကြားကြောက်ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တွေကပြောပြကြပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွတ်စည်းဝေးမှုအဖြစ်ပြီးခဲ့တဲ့နှစ်ကကနဒါတာဝန်ထမ်းဆောင်ခဲ့တဲ့ပေါ်မန်နဖော့ကိုအမေရိကန်ကိုဆန့်ကျင်ပြီးပူးပေါင်းကြံစည်မှုငွေကြေးခွာခြားမှုယူကရိန်းခေါင်းဆောင်ဗစ်တာယာနူကိုဗစ်ကိုထောက်ခံမှုရအောင်စီယုံပြောဆိုပေးတဲ့ကိစ္စရပ်တွေအတွက်အစိုးရကိုလိန်လည်ခဲ့မှုတွေနဲ့တင်းနေလာနေမှာဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်မစ္စတာမန်နဖော့နဲ့သူ့ရဲ့စီးပွားဘက်တူဦးဖြစ်သူ Rick Gatesto ကို2016ခုနှစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ကြားဝင်နောက်ဆက်မှုနဲ့ပတ်သက်ပြီးပြည်မှုဆိုင်ရာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစိတ်တစ်ပိုင်းအဖြစ်နဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်အထူးစုံစမ်းစစ်ဆေးမှုမစ္စတာမူလာရဲ့ငါးလကြာစုံစမ်းစစ်ဆေးမှုအတွင်းပထမဆုံးအကြိမ်ဖြစ်နေတဲ့သူတို့ကိုဆွဲချက်တင်တာဖြစ်ပြီးအခုဆွဲချက်တွေကရွေးကောက်ပွဲနဲ့တိုက်ရိုက်ဆက်နွယ်မှုတော့မရှိပါဘူးမစ္စတာမန်နဖော့နဲ့မစ္စတာဂိတ်ဆိုဟာတင်းတာနေ့ကဝါရှင်တန်ကပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ထံကိုလာရောက်အဖမ်းခံခဲ့ပြီးသူတို့အနေနဲ့အပြစ်မရှိကြောင်းပြည်ထောင်စုတရားရုံးမှာနောက်ပိုင်းထွက်ဆိုခဲ့ကြပါတယ်။မနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝန်ဆောင်ရွက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့ဆွဲချက်တင်ခြင်းခံရတဲ့ရွေးကောက်ပွဲဆိုင်ရာအကြံပေးပုဂ္ဂိုလ်နှစ်ဦးနဲ့သမ္မတထရန့်ဆက်နွယ်ခြင်းမရှိကြောင်းအင်ဘူရိုကတင်းနယ်လာနေမှာခုခံကာကွယ်ခဲ့ပါတယ်။ဆွဲချက်တွေထဲမှာမစ္စတာထရန့်ရဲ့နာမည်ကိုဖော်ပြထားခြင်းမရှိသလိုသမ္မတထရန့်ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားအကြားပူပေါင်းဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်တွေကိုဖော်ပြထားခြင်းမရှိဘူးဆိုတာကိုအင်မြူရောပြောခွင့်ရဆာရာဟကာဘီဆန်ဒါစ်ကတင်းလာနေမှာအလေးပေးပြောကြားခဲ့ပါတယ်
။ယာဒူမဖယ်ရှားခြင်းခံခဲ့ရတဲ့ကက်တလိုနီးယားဝင်ကြီးအဖွဲ့ဝင်တွေအပေါ်နိုင်ငံတော်အပေါ်တစ္ဆာဖောက်မှုပုံကံမှုတို့နဲ့ဆွဲချက်တင်ဖို့ကြိုးပမ်းမှာဖြစ်တယ်လို့စပိန်အစိုးရရှေ့နေချုပ်ကပြောပါရယ်။စပိန်နိုင်ငံကတီးခြားခွဲထွက်ဖို့ကြိုးပမ်းခဲ့တဲ့ကက်တလိုနီးယားခေါင်းဆောင်တွေအပေါ်အခုလိုဆွဲချက်တင်မှာဖြစ်တယ်လို့အစိုးရရှေ့နေချုပ်ဟိုဆေးမန်နူရယ်မာဆာကတနင်္လာနေ့ကပြောပါရယ်။ကက်တလူးနီးယားခွဲထွက်ရေးပါတီကတော့စပိန်အစိုးရကဒေသန္တရလွှတ်တော်ကိုဖျက်သိမ်းပြီးတဲ့နောက်ဒီဇင်ဘာလမှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်မယ်လို့ကြေညာခဲ့ပါတယ်။ခွဲထွက်လိုတဲ့ဒေသအပေါ်ဗဟုအစိုးရရဲ့ထိန်းချုပ်မှုကြေညာခဲ့ပြီးတပတ်အကြာမှာအခုလိုကြေညာချက်တည့်ရက်ထွက်ပေါ်ခဲ့တာဖြစ်ပါရဲ့ရှင်
။လက်ရှိအာဏာရကင်ညာသမ္မတဦးဟုရုကညက်တာဟာသမ္မတရွေးကောက်ပွဲမှာထပ်မံအနိုင်ရလိုက်ပါတယ်။အတိုက်ခံတွေကတပိတ်မောက်ထားတဲ့ဒီရွေးကောက်ပွဲရဲ့မဲအရေးအတွက်68ရာခိုင်နှုန်းကိုရေတွက်ပြီးတဲ့အချိန်မှာရလတ်တီကိုရုပ်ောက်ပွဲကော်မရှင်ကတင်းနေတာနေမှာကြေညာလိုက်တာပါ။ကြာတာရီနေကကျင်းပတဲ့ရုပ်ောက်ပွဲမှာမဲပေးဖို့မပုတ်တင်ထားသူ19တန်းခွဲကျော်ရှိတဲ့အထက်က39ရာခိုင်နှုန်းသာမဲပေးခဲ့ကြကြောင်း IEBC လွတ်လပ်သောရုပ်ောက်ပွဲနဲ့နေသက်စည်းမျဉ်းများဆိုင်ရာအဖွဲ့အကြီးအကဲဝါဖူလာချေဘူးကတီကပြောပါတယ်။အတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်းကာကတော့တကြောပြန်ကျင်းပတဲ့သမ္မတရုပ်ောက်ပွဲကနေနှုတ်ထွက်ခဲ့ပြီးထောက်ခံသူတွေအနေနဲ့ရုပ်ောက်ပွဲကိုသပိတ်မောက်ကြဖို့အတိုက်ခံအင်အားကောင်းတဲ့ဒေသတွေမှာ မဲယုံနေမှာမဲပေးလို့မရအောင်ပိတ်ဆို့တမ်းပြကြဖို့ဆော်ဩခဲ့ပါတယ်အခုကျင်းပတဲ့ရုပ်ောက်ပွဲဟာဩဂုလကကျင်းပတဲ့သမရရုပ်ောက်ပွဲကိုတကြောပြန်ကျင်းပလာဖြစ်ပါတယ်ဒီရုပ်ောက်ပွဲမှာကညက်တာအနိုင်ရအကြောင်းကြေညာခဲ့ပေမဲ့မဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့နိုင်ငံတော်တရားရုံးချုပ်ကမဲရလက်တွေကိုအတိအမှန်မပြုခဲ့ပါဘူးဒါသာပရိနေမှာတကြောပြန်ရုပ်ောက်ပွ
Bassani ရဲ့ ဆုံးဖြတ် ချက်ကို American ပြည်ထောင်စုက ချီးကျူးလိုက်ပါတယ်။ Tamara Bassani ဟာ တမိုင်း တင်တဲ့ ပုဂ္ဂိုလ် တဦးဖြစ်ပြီး တတိရှိတဲ့ ခေါင်းဆောင် ဖြစ်တဲ့အပြင် IS တွေကို နှိမ်နင်းရာမှာ American နဲ့ အတူ တိုက်ခိုက်ခဲ့တာ ဖြစ်တဲ့အကြောင်း အခုလို ယာရုကနေ သူ နှုတ်ထွက်တဲ့ ဆုံးဖြတ် ချက်ဟာ ခက်ခဲတဲ့ ကာလ အတွင်း ခေါင်းဆောင် ကောင်း တယောက် ရဲ့ လုပ်ရက်ကို ကိုးစားပြုတဲ့အကြောင်း American နိုင်ငံသားရေး ဌာန ပြောခွင့်ရ အမျိုးသမီး Heather Nowit က တနင်္လာနေ့က ပြောပါတယ်။ Bassani ယာရုကနေ နှုတ်ထွက်ဖို့ကြေညာပြီး တရက်အကြာမှာ Iraq ဝန်ကြီးချုပ် Haider al-Abadi က Kurdistan မြောက်ပိုင်း ဒေသမှာ အေးအေးကြမ်းကြမ်းရှိဖို့နဲ့ တရားဥပဒေ စိုးမိုးရေးကို လေးစားဖို့ တိုက်တွန်းလိုက်ပါတယ်။ ဒါအပြင် Baghdad ဗဟိုအစိုးရဟာ ခရိုင်တိုင်းမှာ ဘေးအန္တရာယ်ကင်းတဲ့ အခြေအနေကို ရှိစေလိုပြီး နိုင်ငံသားတိုင်းရဲ့ အကျိုးစီးပွားကို အကာအကွယ်ပေးလိုတဲ့ ဆန္ဒရှိတဲ့အကြောင်း သူက ပြောသွားပါတယ်ရှင်။
ဒီနေ့ဝေဖန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်လေးကိုမနက်6:00ကနေခုနှစ်နာရီအထိလိုင်းဒိုမီတာ32kHz 93.9လိုင်းဒိုမီတာ40kHz 43.9လိုင်းဒိုမီတာ41kHz 68.9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190kHz 15.9ကိုနားထောင်နေပေးနေပါတယ်ရှင်။
ပြည်မေကန်တန်ကတဲ့နေ့ကိုဆက်လက်ကြင်ညာပေးနေတာပါခင်ဗျာ။ရွေးညာပြိပခန့်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆိုအကြဆွေးနွေးညီနေမှုတွေပြုလုပ်ဆောင်ရွက်နေပြန်ပြီလေ။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချိတ်ကန့်ဆောင်ရွက်ပုံကိုကြီးကြီးအဖြစ်ဒီပတ်တနာပြည်လဲရေးတဲ့ပုံမှုရှုပ်ထွေးအောင်လုပ်ဆောင်နေတယ်။နေသလားဆိုတာတန် ရက်82ကြိမ်မြောက်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့ရုံးကတန်မှုကြီးဦးရမင်းသိန်းကအဲ့လိုပြောကြားလိုက်တာပါ။ရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေမိမိသဘောဆန္ဒအလျောက်1993ခုနှစ်မှာရရှိထားတဲ့သဘောတူညီချက်နဲ့အညီဘေးကင်းလုံခြုံစွာပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေအကြပူးပေါင်းဆောင်ရွက်နေကြတယ်ဆိုတာကိုလည်းတမူကြီးဦးရမင်းသိန်းကထည့်သွင်းပြောကြားခဲ့ပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ကနေ့အချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတို့အခေါ်ရင်းညာဒုက္ခသည်အရေးအတွက်ဟာ6,900ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကအောက်တိုဘာလ30ရက်နေ့မှာပြောပါတယ်။ဒုက္ခသည်တွေအားလုံးအတွက်လိုအပ်တဲ့အကူအညီစုစုပေါင်း38ရာခိုင်နှုန်းသာရရှိသေးကြောင်းနဲ့အောက်တိုဘာလ23ရက်နေ့ကကုလသမဂ္ဂဆန္ဒမှုဆိုင်ရာအကူအညီပေးရေးအေဂျင်စီတွေကဥဆောင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်တရက်တာနိုင်ငံတကာရန်ပုံငွေရှာရေးအစီအစဉ်ပြုလုပ်ခဲ့တာမှာအလူရှင်တွေကဒေါ်လာတန်360လူတန်းမှုဂရီကဝတ်တွေပြုခဲ့ကြပြီးဖြစ်ကြောင်းလဲစတီဖန်ဒူဂျာရစ်ကတင်းလာနေမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်ခင
်ဗျ။ညပြည်တော်လွှတ်တော်အဆောက်အုံကိုဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်မှာအဖမ်းခံခဲ့ရတဲ့နိုင်ငံသားသတင်းတောင်နှစ်ဦးမြန်မာနိုင်ငံသားသတင်းတောင်တစ်ဦးနဲ့ရေမောင်းတို့ကိုဖမ်းထားတာဟာ၄ရက်ရှိနေပြီးမိသားစုနဲ့တွေ့ခွင့်မရသေးပါဘူး။ရှင်းနေနေလဲတွေ့ခွင့်မရသေးဘူးလို့မြန်မာသတင်းတောင်ရဲ့အကျိုးဆောင်ရှင်းနေကပြောပါရယ်။ဖမ်းဆီးထားတဲ့သူတွေကိုသွင်းကုန်ထုတ်ကုန်ဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားတာပါ။တူရကီရေဒီယိုနဲ့ရုပ်မြင်သံကြား TRT အတွက်အလုပ်လုပ်နေတဲ့မလေးရှားသတင်းတောက် Mike Mock Twilling ကအောက်တိုဘာလ29ရက်တောက်ကြနေ့မှာမြန်မာအာဏာပိုင်တွေကဖမ်းဆီးတာကိုခံခဲ့ရတာဟာတေကြတဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကပဲအတည်ပြုချက်ပေးပါတယ်။မလေးရှားအမျိုးသမီးသတင်းတောက် Mock Twilling နဲ့အတူစင်ကာပူနိုင်ငံသားလူဟောင်မင်းနဲ့မြန်မာသတင်းတော်ကိုအောင်နိုင်ဆိုးနဲ့အငှားရင်မောင်းတို့အဖမ်းခံခဲ့ကြရတာဖြစ်ပါတယ်။သွင်းကုန်ဥပဒေတွေကိုဖောက်ပြတ်မှုနဲ့သူတို့ကိုအရေးယူခဲ့တာဖြစ်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်အထိဒါမှမဟုတ်ငွေဒဏ်ပေးဆောင်ရမှာဖြစ်ပါတယ်ရှင်
။တရုတ်ဒုတိယဝန်ကြီးချုပ်ဝမ်ယန်နဲ့ရုရှားဒုတိယဝန်ကြီးချုပ်ဒီမီထရီရိုဂိုဇင်တို့ကနိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတုံ့ပြန်ကြဖို့တင်းလာနေမှာသဘောတူလိုက်ကြပါတယ်။တရုတ်နိုင်ငံချောင်ချင်းမြို့မှာကျင်းပတဲ့21ကြိမ်မြောက်တရုတ်ရုရှားဝန်ကြီးချုပ်များပုံမှန်ပူးတွဲတွေ့ဆုံပွဲကိုမစ္စတာဝမ်နဲ့မစ္စတာရိုဒိုဇင်တို့ နှစ်ဦးကကမကရပြုကျင်းပခဲ့တာပါ။ဒီတွေ့ဆုံမှုဆွေးနွေးမှုဟာတရုတ်နဲ့ရုရှားဝန်ကြီးချုပ်တို့ရဲ့22ကြိမ်မြောက်ဆွေးနွေးပွဲအကျိုးအဖြစ်ကျင်းပတာလည်းဖြစ်ပါတယ်။မစ္စတာဝမ်ဟာတရုတ်ကွန်မြူနတီပါတီနိုင်ငံရေးအုပ်ဆောင်အဖွဲ့ရဲ့အမြဲတမ်းကော်မတီဝင်တဦးလည်းဖြစ်ပါတယ်။သမ္မတရှီကျင်းဖင်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ရဲ့ဦးဆောင်မှုအောက်မှာနှစ်နိုင်ငံဆက်ဆံရေးဟာစတဲ့တဘိုးတိုးတက်ကောင်းမွန်နေကြောင်းလည်းဆွေးနွေးပွဲအတွင်းမစ္စတာဝမ်ကပြောကြားခဲ့ပါတယ်။နျူကလ িয়ার ကန္တအရဖက်၄ချောင်းလိုင်းဆိုင်ရာကိစ္စရာစတဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရာတွေအပြင်နေဆက်ဒေသအခြေခံအဆောက်အုံတွေမှာတိုးတက်ဖွံ့ဖြိုးမှုတွေရှိနေကြောင်းလည်းမစ္စတာဝမ်ကပြောပါတယ်။ဒါ့အပြင်အရှေ့ပြားဒေသနဲ့အာကတစ်ဒေသတို့မှာတိုးတက်ဖွံ့ဖြိုးရေးနဲ့digital စီးပွားရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးပွဲအတွင်းမှာပြောဆိုခဲ့ကြပါတယ
်။ထိုင်းနိုင်ငံမြို့တော်ဘန်ကောက်ကလမ်းမတွေပေါ်မှာအယောင်အသွေးစုံလင်တဲ့အဝတ်အစားတွေနဲ့လူတွေမမြင်ရတာတစ်နှစ်ကြာခဲ့ပါပြီ။နိုင်ငံဆန်ဘရင်ဘူမိဘောအတွက်ဝမ်းနည်းတဲ့အထိတ်မဲ့ဖြစ်အနေရောင်ဝတ်စုံတွေကိုပဲထိုင်းပြည်သူတွေတောက်လျှောက်ဝတ်လာခဲ့တာမနေ့ကတော့အယောင်စုံတဲ့အဝတ်အစားတွေနဲ့ပြန်ပြီးမြင်ကြရပါပြီ။ဒါပေမဲ့လည်းအနေရောင်ဝတ်စုံတွေနဲ့လူတွေလည်းအများအပြားရှိနေတော့မှာပဲ။အကြောင်းကတော့သူတို့တွေဟာသွားလေသူဘီရင်ကြီးအတွက်ဝမ်းနည်းပူဆွေးမှုတွေရှိနေတော့မို့အ내ရောင်တွေကိုဆက်ပြီးဝစ်ဆင်နေကြတာလို့ဆိုပါရယ်အောက်တိုဘာလ30ရက်နေ့မနေ့တုန်းကတော့ဘီရင်ဘူမိဘောအတွက်ဝမ်းနည်းခြင်းအထိမ့်မဲ့သတ်မှတ်ထားတဲ့ရက်တရားဝင်ကုံဆုံးခဲ့ပြီးပါပြီပြီးခဲ့တဲ့အပတ်အတွင်းဘီရင်ကြီးရဲ့ဇာပနာကိုတခန်းတနာကျင်းပခဲ့ပြီးမြမသမရဦးထင်ကျော်နဲ့ဇနီးအပါအဝင်နိုင်ငံတကာကတော်ဝင်မိသားစုတွေလည်းဘီရင်ကြီးရဲ့ဇာပနာကိုတက်ရောက်ခဲ့ကြပါရယ်ရှင်
Direct from Washington, the voice of America, VOA.
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုယ်စားဝန်ထမ်းတွေမှအင်ဂျင်နီယာတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio ကနေအခုလိုနားဆင်နေသလို Internet ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချင်တဲ့တပြည့်နဲ့တစ်မှာနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်တွေကိုထုတ်လင်းပေးမှာပါ။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ဆောင်ရွက်နေပေမဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကပ်ဆောင်ရွက်ပုံကိုကြည့်ချင်းအဖြစ်ဒီပြဿနာပြည်လည်ရေးထက်ပိုမိုရှုပ်ထွေးအောင်လှုပ်ဆောင်နေသလားဆိုတာတန်တရားဖြစ်မိတဲ့အကြောင်းအောက်တိုဘာလ30ရက်နေ့ကကုလသမဂ္ဂမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှလူ့ခွင့်ရေးကိစ္စတွေကောင်တွယ်ဆောင်ရွက်နေတဲ့တတိယကော်မတီရဲ့82ကြိမ်မြောက်အစည်းအဝေးပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့ရုံးကတန်မှုကြီးဦးရဲမင်းတင်းကပြောကြားလိုက်တာဖြစ်ပါတယ်။အပြည့်စုံကိုကိုစိုးဝင်းနိုင်ကတင်ပြပေးပါလိမ့်မယ်
။ရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေမိမိသဘောဆန္ဒအလျောက်1993ခုနှစ်မှာရရှိထားတဲ့သဘောတူညီချက်နဲ့အညီဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်နှစ်နိုင်ငံအာဏာပိုင်တွေအကြားပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းဒါကြောင့်လေဒုက္ခသည်တွေနေရပြန်ရေးနဲ့နေဆက်ဒေတာလူညုံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမကြသေးခင်ရပ်ပိုင်းအတွင်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အကြောင်းအဲ့ဒီခီးစဉ်အတွင်းနေဆက်ဆက်ဆံရေးရုံးတွေဖွင့်လှစ်ရေးနဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးပူးပေါင်းဆောင်ရွက်ရေးစတဲ့နိုင်ငံနားလည်မှုစာကြုံလာနှစ်ခုကိုလည်းလက်မှတ်ရေးထိုးနိုင်ခဲ့ကြောင်းနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့ရုံးကတမ်မူကြီးဦးရမင်းသိန်းကတတိယကော်မတီရှေ့မှာတင်ဆက်လာနေကထွက်ဆိုခဲ့ပါတယ်။ထွက်ပြေးသွားရတဲ့ဒုက္ခသည်တွေပြဿနာပြလေရေးအတွက်နှစ်နိုင်ငံအစိုးရတွေအကြားအဲ့ဒီလိုပူးပေါင်းဆောင်ရွက်မှုတွေရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မေးခွန်းထုတ်စရာရှိနေကြောင်းဦးရမင်းသိန်းကပြောပါတယ
်။ Those such engagements were going on the bilateral front.We are quite surprised to witnessing the approach pursued by Bangladesh in the United
Nations. နိုင်ငံသားထိတွေ့ဆက်ဆံမှုတွေရှိနေပေမဲ့ကုလသမဂ္ဂဆွေးနွေးပွဲတွေမှာ Bangladesh ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကပ်ဆောင်ရွက်ပုံတွေအပေါ်ကျွန်တော်တို့အနေနဲ့အားအသင့်စရာတွေ့မြင်ရပါတယ်။အဲဒါကြောင့် Bangladesh ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီပြဿနာကိုတကယ်ပြည်လည်လို့တဲ့ဆန္ဒရှိရလား။ဒါမှမဟုတ်ဒီပြဿနာပို့ပြီးတော့ကြီးထွားလာအောင်လှုပ်ဆောင်နေလားဆိုတဲ့အပေါ်ကျွန်တော်အနေနဲ့မေးခွန်းထုတ်စရာဖြစ်လာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးဟောင်းလည်းဖြစ်လက်ရှိလွတ်တော်နိုင်ငံသားကြီးရာကော်မတီဝင်လည်းဖြစ်တဲ့ဒီပူမိုနီကလုံခြုံရေးကောင်စီရဲ့တရားဝင်ဆွေးနွေးမဲ့အစီအစဉ်တွေမှာမြန်မာအရေးထက်သွင်းပြီးဆုံးဖြတ်ချက်ချပေးဖို့အတွင်းရေးမှူးချုပ်အနေနဲ့မြန်မာအရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်လှုပ်ဆောင်ဖို့အထူးအကြံပေးကိုယ်စားလှယ်တူခန့်အပ်ဖို့တတိယကော်မတီမှာ OIC Islamic အဖွဲ့ဝင်နိုင်ငံတွေကတင်ပြထားတဲ့အကြံပေးချက်တွေကိုလည်းလိုက်နာဖို့တိုက်တွန်းခဲ့တာတွေအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရမှတာဝန်ရှိကြောင်းကုလသမဂ္ဂမှစီယုံပြောကြားမှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်လို့မြန်မာကိုယ်စားလှယ်ဘက်ကပြန်လည်ခြေပပြောကြားခဲ့တာဖြစ်ပါတယ်။တချင်က East Pakistan အဖြစ်လက်ရှိပါကစ္စတန်နိုင်ငံလက်အောက်မှာတည်ရှိခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လွတ်မြောက်ရေးစစ်ပွဲအပြီးပြည်တွင်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကာလတွေက ဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံရခိုင်ပြည်ဘက်ကိုဒုက္ခသည်တွေအလုံးအရင်းနဲ့ထွက်ပြေးခဲ့ခြင်းကမြန်မာအစိုးရကကြည်ပြူစွာလက်ခံထားတဲ့ကိစ္စကိုလည်းအဲ့ဒီအချိန်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမကြီးအဖြစ်တာဝန်ထမ်းဆောင်နေသူနဲ့ဗြိတိရှ်တာမကြီးတို့အကြားဆွေးနွေးခဲ့တဲ့ကိစ္စကိုတာမူးကြီးဦးရဲမင်းသိန်းကဥပမာပေးပြီးတင်းလာနေကတင်ပြဆွေးနွေးခဲ့ပါတယ်
Therefore, a question has come across to my mind that whether the delegation has the genuine desire to solve the issue, rather inflaming the issue. Allow me to draw the
commentary. TJ O'Brien နဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမကြီးတို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အထက်ကလူဝဲအစင်တန်းတမတ်ချက်လျှော့ချပြီးတော့ထုတ်ပြန်ထားတဲ့အကြောင်းအရာတစ်ခုကိုနမူနာဖြစ်ဒီနေရာမှာတင်ပြလိုပါတယ်။သူတို့ကဥပမာ1985ခုဒီဇင်ဘာလ23ရက်နေ့မှာတွေ့ခဲ့ကြတာပါ။အဲ့ဒီတွေ့ဆုံပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသား9သိန်းလောက်ရခိုင်ပြည်နယ်ထဲဖြတ်ကျော်ဝင်ရောက်သွားကြတဲ့အကြောင်းနဲ့အဲ့ဒီလူတွေကိုမြန်မာအစိုးရဘက်ကပြန်ပြီးတော့မောင်းထုတ်ပိုင်ခွင့်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်တမကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ကာလအတွင်းမြန်မာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုဖိအားပေးလို့ဆောင်ရင်းမပြုတ်ဖို့တမကြီးကအနှံ့ညွတ်မြတ်တရားခံခဲ့ပါတယ်မြန်မာအစိုးရဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အခွင့်အကောင်းမယူခဲ့တဲ့အပေါ်ကျေနပ်မိကြောင်းပြောကြားခဲ့ပါတယ်
ရခိုင်ပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့ဆန္ဒမှုဆိုင်ရာအခက်အခဲတွေအပေါ်နိုင်ငံတကာကစိုးရိမ်ပူပန်နေတဲ့အတိုင်းမြန်မာအစိုးရဘက်ကလည်းစိုးရိမ်ပူပန်မှုရှိတာနဲ့အညီဒီကိစ္စပြည်လည်အောင်ဆောင်ရွက်နေကြောင်းလည်းတတိယကော်မတီမှတာမူးကြီးဦးရမင်းသိန်းကတင်ပြဆွေးနွေးခဲ့ပါတယ်။ဒီအတောအတွင်းရခိုင်ပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ကနေ့အချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားကြတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ6,900ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကအောက်တိုဘာလ30ရက်နေ့မှာပြောပါတယ
် UN Office for the Coordination of Humanitarian Affairs tell us that the number of Rohingya refugees who have fled Myanmar and arrived in Bangladesh has reached 607,000
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UN OCHA ရဲ့ပြောကြားချက်အရဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာ6,900ရှိသွားပြီဖြစ်ပါတယ်ဒီဒုက္ခသည်ထက်ဝက်ကျော်ဟာမူလကရောက်နေကြတဲ့ဒုက္ခသည်တွေယာယီတဲထိုးပြီးတော့နေထိုင်ကြတဲ့ကုတုပလောင်တိုးချဲ့ဒေတာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပေးတဲ့မလက်မကန်ဒေတာတွေမှာနေထိုင်နေကြပါတယ
်ဒုက္ခသည်တွေအလုံးအတွက်လိုအပ်တဲ့အကူအညီစုစုပေါင်းရဲ့37ရာခိုင်နှုန်းသာရရှိသေးကြောင်းနဲ့အောက်တိုဘာလ23ရက်နေ့ကကုလသမဂ္ဂစာနာမှုဆိုင်ရာအကူအညီပေးရေးအေဂျင်စီတွေကဥဆောင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်တရက်တာနိုင်ငံတကာရန်ပုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာလူရှင်တွေကဒေါ်လာတန်း360လူတန်းမှုဂရီကိုတေရထားခဲ့ပြီးဖြစ်ကြောင်းလဲစတီဖန်ဒူဂျာရစ်ကပြောပါတယ်ခင်ဗ
ျကုလသမဂ္ဂတတိယကော်မတီမှကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့ရုံးရဲ့တတ်မှုကြီးပြောဆိုသွားတာတွေနဲ့ပတ်သက်ပြီးတော့ကုဇော်ဝင်းလိုင်တင်ပြသွားတာဖြစ်ပါတယ်ဒီချိန်ထဲမှာပဲအခုလိုမြန်မာစစ်တပ်ရဲ့နေမင်ရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုင်ရာဘင်္ဂလားဒေ့ရှ်တမန်ကြီးကလည်းဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ပြောကြားလိုက်ပြီးဒုက္ခသည်တွေဌာနေပြန်နိုင်ရေးအတွက်အရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ် VOE သတင်းတောက် Nick Chin ကမနေ့တုန်းကတာမတ်ကြီးနဲ့တီးခြားတွေ့ဆုံမေးမြန်းခန်းမှာတာမတ်ကြီးကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်တွေ့ဆုံမေးမြန်းခန်းရဲ့အဓိကချက်တွေကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ
်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကမြန်မာလုံခြုံရေးတပ်စခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီနေရဲဆွန့်ခွာထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကြီးမိုဟာမက်ဇိုင်ယာဦးဒင်ကဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ VOA သတင်းတောက်နီကီချင်းရဲ့အမေကအခုလိုဖြေကြားပါတယ
် It is definitely ethnic cleansing the programof ethnic cleansing which started on the 25th of August
ဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအမှန်တကယ်ဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ခဲ့တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအစီအစဉ်ဟာအတိုင်းတဲ့အလွန်ကြီးမားပြီးတကယ်ဆိုလူမျိုးရင်းတပ်ဖြတ်မှုအသွင်ဆောင်ပါတယ်။လူသမိုင်းမှာအမောင်အကြဆုံးကဏ္ဍတရားဖြစ်နိုင်ပါတယ
်။ရိုဟင်ဂျာဒုက္ခသည်6သိန်းကျော်နှစ်လအတွင်းရောက်ရှိလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကတာဝန်ယူစောင့်ရှောက်ထားရမှာနိုင်ငံတကာရဲ့အကူအညီတွေကိုလက်ခံရရှိခဲ့တယ်လို့လည်းတမ်မတ်ကြီးကဆိုပါတယ်။အမေရိကန်ပြည်ထောင်စုကဒေါ်လာ104သန်းနဲ့အများဆုံးထည့်ဝင်တဲ့နိုင်ငံတွေအနေနဲ့ပါဝင်ခဲ့ပြီးနောက်ထပ်မံထည့်ဝင်မှာဖြစ်တယ်လို့လည်းသူယုံကြည်တဲ့အကြောင်းတမ်မတ်ကြီးကပြောပါတယ်။ဒုက္ခသည်တွေကို Cox Bazar မှာရှိတဲ့ Kutapalon ဒုက္ခသည်စခန်းမှာလက်ခံထားရှိထားတာနဲ့ပတ်သက်လို့အစိုးရအနေနဲ့လမ်းသစ်ဆယ်လမ်းဖောက်လုပ်ပေးပြီးရွက်ပြင်တဲအလုံးပေါင်း2000ခန့်ကိုလည်းဆောက်လုပ်ပေးဖို့ရှိကြောင်းဒါအပြင်မြန်မာဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်အားလုံးကိုမှတ်ပုံတင်ဖို့လှုပ်ဆောင်နေကြောင်းတာမတ်ကြီးကပြောပါတယ
် There has been 85 registration
ma bu ni sin yin kaok khan ne yong paung 85 niya ko phwin le pe tha pi myama nang ngan ga thwet pe la de dukkha de re ko ni sin 13000 nong ne ma pon tin pe le ye shi ba de aku ma pon tin tha da 3000 jaw da shi be me a long ko ma pon tin twa ma phit ba de da chaung bangladesh twa taik ko ji ma de ta won ji phit pi kulatamak ga nyin chan ye a phwe ma than saung ga de bangladesh sit tai ye aku nyi chaung da aku lo lou nai ga da ba
ဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့တဲ့အခါအခုလိုကောက်ခံထားတဲ့ဒုက္ခသည်မှတ်ပုံတင်စီးရင်အပြည့်အစုံကိုမြန်မာအစိုးရဘက်ကလွှဲပြောင်းပေးနိုင်မှာဖြစ်တယ်လို့တမ်မတ်ကြီးကပြောပါတယ်။ဒါပြင်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့သူတို့နေရရင်ကိုပြန်တင်ကြပြီးမြန်မာနိုင်ငံအနေနဲ့လည်းဒါကိုလက်ခံလိမ့်မယ်လို့ယုံကြည်ကြောင်းတမ်မတ်ကြီးကပြောပါတယ်။
And I'm sure you know with Myanmar we have really good relationship. And also we believe that on the basis of the
Bangladesh ha satsan ye kaung mon ba de chano lo di pyatana ko phye shin nan le me lo chano lo yong ji ba de myama su ya ga le di dukkha de re ko pyan lak khan bo na le tabo paw le me lo chano yong ji ba de di lu ri ha tu ro ne ya yin ko pyan tin ba de tu ro ne ya yin ha tu ro ko pyu nga swa lak khan me so yin tu ro le pyan ja ma ba
ထပ်ပြီးလာတဲ့ဒုက္ခတွေတွေမြန်မာနိုင်ငံပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးမစ္စတာအာဆက်ဒူစမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ရာကရလဒ်နဲ့ပတ်သက်လို့တမ်မတ်ကြီးမိုဟာမက်ဇာယော်ဦးဒင်ကအခုလိုပြောပါတယ
်။ During the meeting it came to pass that Madam Aung San Suu Kyi
ဒီဆွေးနွေးပွဲအတွင်းဒေါက်တာဆန်းစုကြည်ကဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်ခံဖို့ကတိပေးခဲ့ပါတယ်
။ဒါ့အပြင် ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့လုပ်ရည်နဲ့ပတ်သက်လို့ပြစ်တင်ရှုံချတဲ့အကြောင်းလေးသူကအခုလိုပြောပါတယ်
။ Well Bangladesh does not believe in violent extremism and terrorism. We stand by
အစိုးရအကြမ်းဖက်မှုကိုဘင်္ဂလားဒေ့ရှ်ကအားမပေးပါဘူး။အကြမ်းဖက်လို့ရချင်းချောက်ခံရတဲ့ဗန်နိုင်ငံနဲ့မဆိုဘင်္ဂလားဒေ့ရှ်ကယက်တီပါတယ်။အကြမ်းဖက်မှုအပေါ်လုံးဝတိမခံတဲ့မူဝါဒကိုကျင့်သုံးပြီးမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ဖြစ်ခဲ့ရင်သူတို့ကိုပြစ်တင်ရှုံချပါတယ်။အကြမ်းဖက်သမားတွေကိုဘယ်နိုင်ငံကမှလက်မခံသင့်ပါဘူး
။ဘင်္ဂလားဒေ့ရှ်မှာလက်ရှိတရားမဝင်အစွန်းရောက်အဖွဲ့အစည်း၈ဖွဲ့ရှိနေပြီးလွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းဒီအကြမ်းဖက်အုပ်စုတွေဟာဘင်္ဂလားဒေ့ရှ်အစိုးရကိုမကြာခဏဒုက္ခပေးခဲ့တာရှိပေမဲ့ဘင်္ဂလားဒေ့ရှ်အနေနဲ့ဒီပြဿနာကိုထိန်းချုပ်နိုင်စွမ်းရှိခဲ့တဲ့အကြောင်းတကယ်လို့ဒါဒီအကျန်းဖက်အဖွဲ့စည်းတွေဟာအရေးတင်ကအကျန်းဖက်မှုတွေလှုပ်ဆောင်နိုင်စမ်းရှိတဲ့အတွက်ရိုဟင်ဂျာပြည်ထနာကိုအမြန်ဆုံးဖြည့်ရှင်းတဲ့အကြောင်းတမ်မတ်ကြီးမိုဟာမက်ဇာယာဦးတင်ကတွေ့ဆုံမေးမြန်းခန်းအတွင်းတတိပေးပြောကြားခဲ့ပါတယ်ရှင
်။မှန်ရင်လည်းပြောပြသွားတာဖြစ်ပါတယ်။အခုတော့ထိုင်းနိုင်ငံကမြန်မာလူထုမားတွေအခြေအနေကိုဆက်ပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ဆူဆွတ်နေမြန်မာရှိတဲ့အင်ဂျီဂျေလို့တဲ့စက်ယုံမှာအလုပ်လုပ်နေကြတဲ့မြန်မာရှိပြောင်းအလုပ်သမား19ယောက်ကိုအလုပ်ရှင်ကသူ့ရဲ့ခွင့်ပြုချက်မရပဲထိုင်းနိုင်ငံကနိုင်ရဆန်ဘယင်ကြီးရဲ့ဇာနပ်ဇာပနာပွဲကျင်းပတဲ့နေရာကိုတွားပြီးတော့ဂါရဝါပြုကြတဲ့အတွက်အလုပ်ထုတ်ပစ်လိုက်ပါပါတယ်။အဲ့ဒီအတွက်အလုပ်သမားတွေကအလုပ်သမားကာကွယ်ရေးရုံးကနေအလုပ်ရှင်ကိုအောက်တိုဘာလ30ရက်နေ့မှာတရားစွဲဆိုခဲ့ပါတယ်။အကြောင်းစုံကိုမအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကနိုင်ရဆန်ဘီရင်ကြီးဇာပနာပွဲကျင်းပခဲ့တဲ့နေ့ဟာအောက်တိုဘာလ26ရက်နေ့ဖြစ်တဲ့အတွက်ထိုင်းနိုင်ငံတဝန်စက်ယုံလုံယုံနေရုံးနေပိတ်ပြီးဘီရင်ကြီးကိုဂါရဝပြုကြဖို့အတွက်ထိုင်းအစိုးရကပြောဆိုထားတာပါမြို့နယ်တိုင်းမှာလည်းဘီရင်ကြီးအတွက်ဇာပနာပွဲကျင်းပခဲ့ကြပါတယ်ဘန်ကောက်မြို့ကအလုပ်သမားတွေကလည်းအဲ့ဒီနေ့မှာဘီရင်ကြီးရဲ့ဇာပနာပွဲကိုဂါရဝပြုဖို့သွားခဲ့ရမှာအလုပ်ချုပ်တာကိုခံခဲ့ရတယ်ဆိုပြီးအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်ဖွဲ့ကကိုရဲမင်းကပြောပါတယ်
ကျွန်တော်တို့ဒီလူသမားတွေကလည်းဒီထိုင်းပြည်ကြီးကိုချစ်မြတ်နိုးတဲ့စိတ်နဲ့ကိုမြန်မာနိုင်ငံသားတွေလိုကိုယ်ဒီကိုလည်းထိုင်းပြည်ကြီးကသူကအမြဲတမ်းကောင်းတဲ့ကြီးကြီးဆောင်ရောက်ပေးတယ်ဆိုတဲ့စိတ်နဲ့နောက်ဆုံးကာဝါပြုတဲ့အနေနဲ့ဇာပနာခန်းနာပေါ့နော်ကျွန်တော်တို့တက်တာပေါ့နော်နိုင်ရဆန်ခန်းနာကိုသွားရောက်ပြီးတော့သူတို့ကပူဇော်ကာဝါပြုတယ်အဲ့ဒါကိုလောက်ရှင်ဘက်ကနေပြီးတော့အမှလောက်လာမစင်းဘူးဆိုပြီးတော့အလုပ်သွား19ရောက်လောက်ပြုတ်သွားတယ်ဟုတ်ကဲ့29ရက်နေ့မှာသူတို့သွားတယ်29ရက်နေ့မှာလောက်သွားတာနဲ့လောက်ရုံပေါက်ကနေပြီးတော့ကျွန်တော်မောင်းထုတ်ပြလိုက်တယ်တရားမှလောက်မစင်းနဲ့ဆိုပြီးတော့ကျွန်တော်လည်းပြန်လာတယ်
အောက်တိုဘာလ28ရက်နေ့မှာတော့အလုတ်သမားတွေကိုအလုတ်ဆင်းခွင့်မပြုတော့တဲ့အတွက်ရုံးဖွဲ့ရဖြစ်တဲ့အောက်တိုဘာလ30ရက်နေ့မှာအလုတ်ရှင်ကိုပြန်ပြီးတရားစွဲဆိုမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်
။သူတို့ရဲ့သက်ဆိုင်ရာနေမြေပေါ့နော်သက်ဆိုင်ရာနေမြေကထိုင်းလူ့သမားကဝန်ဆောင်ရေးဌာနမှာဒီလူ့သမားတွေအတွက်ကျွန်တော်တို့ကဒီအလုတ်ပြုတ်သွားတဲ့အတွက်အလုတ်ပြုတ်နင်းနာခြင်းနဲ့တူတင်မပြောဘဲလုတ်ပြုတ်တဲ့အတွက်ချူတင်မပြောကကျေစုစုပေါင်းပေါ့နော်နှစ်ခုဆွဲချက်နဲ့ကျွန်တော်တို့အလုတ်ရှင်ကိုပြန်တရားစွဲထားပါတယ်ဟုတ်ကဲ့။
နိုင်ရစံချိန်တက်တော်89နှစ်ရှိပြီဖြစ်တဲ့ဘယင်ကြီးဟာ1946ခုနှစ်မှာထီးနန်းစတင်စိုးစံခဲ့တာပါ။သ ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိတ်လုပ်ခဲ့တဲ့အတွက်ပြည်သူအများရဲ့ချစ်ခင်မှုကိုရရှိခဲ့တဲ့ဘုရင်မင်းမြတ်တပါးလည်းဖြစ်ပါတယ်ဒီအတွက်တိုးအတွက်ကျင်းပခဲ့တဲ့ဇာပနကာရဝပြုပွဲတွေကိုထိုင်းနိုင်ငံကဘန်ကောက်မြို့မှာတိန်းတဲ့ချီပီလူတွေတက်ရောက်ကာရဝပြုခဲ့ရမှာတော့မြန်မာနိုင်ငံသားတွေလည်းပါဝင်ကြပါတယ်ရှင်
American Tamara Donald Trump ye yue kaup pwe me swe si yong yi ma ta wen yue ka du na u ne Tamara Trump ye nengan ja yi chan bi pok gu hong du gu FBI American Piyang Su Sozan Si Si Yi Pwe ka nengan do gu san jen ne bu bong chan si mu pa wen ta cha swa jet di ne swa jet di ne ba de Tamara in yue ro ga ro di mu ri ga Tamara Trump ye yue kaup pwe me swe mu ne ba ma ma ta sa ma wu lu su wa de
Paul Manafort ha pigeret ne tamra yukau pwe kalarunga tamra long Donald Trump ye meswe siyon ye mu phe tawen yukere du phe Russia ne Ukraine cho siwa re pa wen tacha kaba khong song ne twet thauk khan mu re ya aw siyon pe de Washington DC che sai long ngan tuku ma le chain to to ja ja lou khe bu re du phe par le American pirang su so ya khon tamari yong ga tu go mne rong ga swe jet tin ga de the ma American Piranzuku Sanchin ne Pubong Chan Simu, Mwichi Kawa Chamune, Soyago Lin Le Mure Bien, Anashin Sane Ukraine Gonzon Hound Upide, Victor Yunukovich Dwe, Toka Mure Yaon, Siyon Pike Mure Bawin, Tacha Sojadile Bawimare. Mledongabe Paul Manafone, Tuye Siwabe Hong, Rick Gakes Toha, FBI Lukore American Piranzu Sonsan Sisi Pugu Labido Pankangejavare. Pigarene Tamra Yukawe Kala Dwin, ရုရှားနိုင်ငံကဂျာဝင်နောက်ဆက်မှုတွေရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ FBI ဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်ပေါ်မန်နဖို့နဲ့သူ့ရဲ့စီးပွားပွဲဟောင်းရစ်ဂိတ်စ်တို့ကိုဆွဲချက်တင်ခဲ့တာပါဆွဲချက်တင်ပြီးမကြာခင်မှာပဲသူတို့အုပ်ကအပြစ်မရှိတဲ့အကြောင်းပြည်ထောင်စုတရားရ
ြစ်ရှိတဲ့ကြောင်း FBI ဖွဲ့အထူးကြံပေးရောဘတ်မူလာကပြောပါတယ်။ George Papadopoulos ဟာရုရှားအစိုးရအစိုးရအရာရှိတွေနဲ့နီးနီးကပ်ကပ်ဆက်ဆံမှုတွေရှိတဲ့သူလို့ဆိုပါတယ်။သမ္မတအင်ပီရိုရဲ့ပြောခွင့်ရအမျိုးသမီး Sarah Huckabee Sanders ကတော့အခုလိုသမ္မတနဲ့တွဲပြီးတော့လှုပ်လှုပ်ခဲ့မှုတွေသူတွေဆွဲချက်တင်ခံရတဲ့အမှုတွေဟာသမ္မတ Trump နဲ့ဘာမှမဆိုင်ဘူးလို့မနေ့ကပဲသတင်းတောက်တွေကိုပြောခဲ့ပါတယ
်။ Today's announcement has nothing to do with the president, has nothing to do with the president's campaign or campaign activity.
ဒီနေ့ကြေညာချက်ကသမ္မတနဲ့ဘာမှမဆိုင်ပါဘူး။သမ္မတရဲ့ရွေးကောက်ပွဲကာလစည်းရုံးရေးတွေဒါမှမဟုတ်စည်းရုံးလှုပ်ရှားမှုတွေနဲ့လည်းဘာမှမပတ်သက်ပါဘူး။သမ္မတ Trump နဲ့ရုရှားနိုင်ငံရဲ့ရွေးကောက်ပွဲကာလဝင်ရောက်ဆွတ်ဖက်မှုတွေဆိုတာနဲ့လည်းဘာမှမပတ်သက်ဘူးဆိုတာအစကတည်းကပြောထားပြီးသားပါ။ဒီကနေ့ဆွဲချက်တင်မှုတွေကြောင့်လည်းဘာမှအပြောင်းလဲတွေဖြစ်လာမှာမဟုတ်ပါဘူး
။သမ္မတဒေါ်နယ်ထရမ့်ကလည်းပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းသူ့ရဲ့မဲဆွယ်စည်းရုံးမှုလုပ်ငန်းတွေနဲ့ရုရှားအကျိုးစီးပွားတွေအကြားမှာဘာမှပူးပေါင်းကြံစည်မှုတွေမရှိတဲ့ကြောင်းသူ့ရဲ့ Twitter အင်တာနက်လူမှုကွန်ရက်ကနေတဆင့်မနေ့တုန်းကတုံ့ပြန်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးမှုဟောင်း Paul Manafort ကိုဆွဲချက်တင်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းတဟာအရင်နှစ်တွေတုန်းကကိစ္စတွေဖြစ်တဲ့ရွေးကောက်ပွဲလှုပ်ရှားမှုနဲ့ဘာမှမဆိုင်တဲ့ကိစ္စလည်းဖြစ်တဲ့သူနဲ့အပြိုင်သမ္မတဝင်ရွေးခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဒီမိုကရက်တစ်ပါတီတွေကိုရောအယုံစိုက်ပြီးတော့စုံစမ်းစစ်ဆေးမှုတွေမလုပ်ကြဘူးလားလို့လည်းသမ္မတထရမ့်က Twitter ကနေတဆင့်မေးခွန်းထုတ်ပါတယ် FBI အဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေးရောဘတ်မူလာကသမ္မတထရမ့်အတွက်တာဝန်ယူခဲ့မှုတဲ့သူ၃ဦးကိုပြစ်မှတ်ထားပြီးတော့ဆွေးချက်တွေတင်ခဲ့တဲ့ကိစ္စဟာရွေးကောက်ပွဲကာလရုရှားနဲ့ဆက်ဆက်မှုတွေရှိမရှိဆိုတဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့ပထမနှစ်သမ္မတတည်ထောင်ကာလအတွင်းမှာတကြော့ပြန်ပြီးတော့အရေးထိုးလာတဲ့ကိစ္စတော့ဖြစ်လာနေပါပြီ။ဒီလိုလုပ်နေတာတွေကအပြစ်မဖြစ်ဖြစ်အောင်ဒီမိုကရက်တွေဘက်ကတမင်ရွယ်ပြီးတော့လိုက်လုပ်နေကြတာပဲလို့သမ္မတထရမ့်ကလည်းအကြီးအကျယ်ပြောနေပါတယ်။ FBI ဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေးရောဘတ်မူလာကအရင်တုန်းက FBI ဖွဲ့မှညွှန်ကြားမှုလုပ်ခဲ့တဲ့သူပါ။ဝါရှင်တန်နိုင်ငံရေးလောကမှာတော့ရောဘတ်မူလာကိုနိုင်ငံရေးကင်းရှင်းသူဖြစ်မြင်ကြပါတယ်
။ကိုကျော်အောင်လည်းပြောပြသွားတာပါ။ VOA မြန်မာပိုင်းကအင်ကာနီမနစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီး။ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာအခုဆိုရင်မြန်မာစံတော်ကြီးနံနက်6နာရီဝယ်ရှိပါပြီအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လက်လက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်တန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာတော့
ဒီကျွန်တော်နိုင်ငံမှာပြန်ခေါ်ပြမှာပေါ့နော်သူတို့နိုင်ငံသားမှာကျတော့ဒုက္ခရောက်တဲ့လူတွေအများကြီးရှိနေဆိုတော့ကိုနိုင်ငံကိုတင်တ
ာဒါကတော့အပတ်စဉ်စီဝါရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်တုတ္တဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြတ်တင်ပြပေးပါမယ်ခင်ဗျာတရုတ်နိုင်ငံတို့ The Global Times သတင်းစာမှာဆောင်းပါးရှင်ဂီဟောင်လျန်းရေးသားထားတဲ့ဆောင်းပါးကိုဥစွာကောက်နှုတ်တင်ပြရမယ်ဆိုရင်ဩဂုတ်လ25ရက်နေ့ကစပြီးတော့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့တင်းမာမှုတွေဖြစ်လာခဲ့တာအခုဆိုရင်နှစ်လပြည့်သွားပြီဖြစ်ပါတယ်။ဒီအရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအနောက်တိုင်းမီဒီယာတွေနဲ့မြန်မာအစိုးရကြားမှာသဘောထားရှိမြင်တုံ့တက်ချက်တွေဟာပိုးပြီးတော့ကြွားချလာနေကြောင်တွေ့ရတယ်လို့យေတာထားပါတယ်။အမေရိကန်ပြည်အောင်စုကမြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့စဉ်းစားနေတယ်ဆိုပြီးတော့အောက်တိုဘာ23ရက်နေ့ကကြေညာခဲ့ပါတယ်။လုံခဲ့တဲ့နေ့ကပဲသမ္မတဥပမာကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးတာကိုအခုသမ္မတဒေါ်နယ်ထရန့်အစိုးရကလူတွေထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့တိုင်းဒေသပြည်ပခအခြေအနေကိုအကြောင်းပြုပြီးတော့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့စတင်လှုပ်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာအစိုးရရဲ့လုပ်ပုံကိုင်မုံတွေကိုကျေနပ်အားရမှုမရှိတာကနေအခုလိုဒဏ်ခတ်အရေးယူမှုပြုလုပ်ဖို့ဒီဖြစ်လာတာပါ။2015ခုနှစ်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ရဲ့ NLD ပါတီအနိုင်ရပြီးတဲ့နောက်အမေရိကန်အစိုးရဟာမြန်မာနိုင်ငံအပေါ်မျှော်လင့်ချက်ကြီးကြီးမားမားထားရှိခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကိုလူ့အခွင့်အရေးနဲ့ဒီမိုကရေစီသူရဲကောင်းအဖြစ်နောက်တိုင်းမီဒီယာတွေကရှုမြင်ကြပါတယ်။ဖေဖော်ဝါရီလအတွင်းမှာထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုမတင်းကျပ်တပ်ဖြတ်တာတွေလုပ်နေတဲ့အကြောင်းလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာမျိုးတွေရှိနေတယ်ဆိုပြီးတော့ဖော်ပြခဲ့ပါတယ်။ဒါဟာမမှန်ပါဘူးလို့မြန်မာအစိုးရနဲ့ဒေါ်ဆန်းစုကြည်တို့ကအကြီးကြီးညင်းခဲ့ကြပေမဲ့အနောက်တိုင်းမီဒီယာတွေကတော့သူမအနေနဲ့ဝေ့လေကြောင်ပတ်လုပ်နေတာလို့ထင်ကြပါတယ်။NLD အစိုးရကနိုင်ငံသားစီစစ်တဲ့ကိစ္စအပါဝင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ကအကြံပေးထားတဲ့အကြံပေးချက်တွေကိုအကောင့်ထဲပုံမဲလို့ပြောဆိုခဲ့တယ်လို့ပြည်ပသတင်းတောက်တွေကလည်းရခိုင်ပြည်နယ်ကိုတွားခွင့်ပြုခဲ့ပါတယ်။ဒါပေမဲ့ပြဿနာကဆက်ပြီးတော့ရှိနေသေးတယ်လို့အနောက်မီဒီယာတွေကလည်းဖိအားတွေတိုးပေးနေပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာမျိုးတွေလုပ်နေပါတယ်လို့ဆိုလာနေကြပါတယ်။အမေရိကန်အစိုးရအနေနဲ့ပြစ်မှတ်ထားတန်ခတ်အရေးယူပိတ်ဆို့မှုတွေလုပ်လာခဲ့မယ်ဆိုရင်တော့ဒေါ်ဆန်းစုကြည်အပေါ်ဘဝင်မကျတာတခုတည်းနဲ့မကပဲမြန်မာနိုင်ငံပေါ်ကျင့်သုံးတဲ့မူဝါဒကိုပြန်ပြီးတော့ချိန်ဝင်ရှာညှိတဲ့သဘောဖြစ်ပါလိမ့်မယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာအရင်ကသမ္မတဥပမာလောက်မြန်မာနိုင်ငံအပေါ်စိတ်ဝင်စားမှုမရှိသလိုချမှတ်လာတဲ့အရေးယူမှုတွေကလည်းနှစ်နိုင်ငံဆက်ဆံရေးကိုတိတ်ပြီးတော့ထိခိုက်ဖို့ရမမြင်ပါဘူးလို့យေတာထားပါတယ်။ဆက်ပြီးတော့တင်ပြချင်တာကတော့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကိုတခုခုပြောပါတခုခုလုပ်ပါဆိုပြီးတော့တိုက်တွန်းထားတဲ့ Washington Post သတင်းစာရဲ့ Editor အာဘော်ဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းအကျဉ်းနာမဲ့တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာမျိုးတွေဖြစ်နေတာကြောင့်ရိုဟင်ဂျာ6သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြရပါတယ်။ပြည်တွင်းမှာကြာရှိနေတဲ့ရိုဟင်ဂျာအရေးအတွက်ဟာ9သိန်းလောက်ရှိပြီးတော့မကြခင်သတင်းပတ်တွေအတွင်းသူတို့လည်းထွက်ပြေးလာဖို့ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။စစ်တပ်ကဒီလူတွေအများစုကိုစခန်းနေမှာထည့်ထားပြီးတော့ကုညီကယ်ဆယ်ရေးအဖွဲ့တွေသတင်းတောက်တွေကိုလည်းအဲ့ဒီဒေသကိုတွားခွင့်မပေးဘူးလို့ဆိုပါတယ်။မြန်မာပြည်ကိုမြောက်စားခဲ့တာသမ္မတဥပမာဖြစ်ပါတယ်။ပိတ်ဆို့အရေးယူမှုတွေကိုသမ္မတဥပမာကရုပ်သိမ်းပေးခဲ့တာပါ။အခုကိစ္စမှာဥပမာလို့တမယအမွေနှစ်တွေကိုပြောင်းလဲပစ်သူလို့လူဒီများတဲ့တမရထရန့်တယောက်ကလည်းနှုတ်ဆက်နေပါတယ်။တမရထရန့်ရဲ့အာရှခီးစင်မှာသူ့အနေနဲ့လူသားတွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုလက်မခံဘူးဆိုတာကိုပြသဖို့အခွင့်အရေးဖြစ်တဲ့စသဖြင့်ရေးသားထားပါတယ
်။ရရှိရဆရာဆရာနာရှင်ရဲ့အတိုက်ခံဖြစ်နေနှစ်တော်ကြာအောင်နေခဲ့ရပြီးမှအာဏာရလာတဲ့ NLD အစိုးရလက်ထက်မှာ စစ်တပ်ဟာစီမံသဘောမျိုးမှာရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့တုံ့တက်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မို့အခုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုတုံ့တက်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမိများလို့ရတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါညတရက်ဒီတိုင်းစီစဉ်မှာပါဝင်ဆွေးနွေးလူသူတွေဒီကနေ့ည9:00မတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေရပါပြီမနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လတ်လတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might က in r i s is r i g h t right ကမှန်လားဆိုတော့စကားလုံးရဲ့ဓာတ်ရိုက်ဒီပဲကတော့ in r သုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ်idiom ဒီပဲကလေးရှိပါလေနိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မင်းငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right.
ဒီကိကဘာပေါ်မှာအာဏာရှိရင်ရှိလို့တုံးတာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ In this world today, there are still a few leaders who think might is right.
အာဏာရှိဆုံးကအာဏာကိုတုံးပြီးဖြစ်ရှင်းတာမှန်နေလို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ?
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာကန်စီစဉ်တက်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါ။အခုတော့အပတ်စဉ်အစီအစဉ်လေးအလက်ရောက်ပါပြီ။စီရင်နော်မမှုပပျောက်ရေးနဲ့တဘာဝပတ်ဝန်းကျင်စိန်လန်းစုပီရေးအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံတစ်ဝန်းဝါးစိုက်ပျိုးမှုလုပ်ငန်းတွေကိုကြေကြေပြန့်ပြန့်လှုပ်ဆောင်သွားဖို့စီစဉ်နေတဲ့အကြောင်းမြန်မာနိုင်ငံဝါးဆိုင်ပြိုးရေးအသင်းရဲ့ဥက္ကဋ္ဌဦးကျော်ဝင်းကပြောပါတယ်။သူတို့အသင်းအနေနဲ့ဝါးဆိုင်လူသူတွေအတွက်အဆင်ပြေအောင်စိုက်ပျိုးနည်းတင်တန်းတွေပို့ချပေးနေတဲ့အကြောင်းလဲဦးကျော်ဝင်းကပြောပါတယ်။ဒါကြောင့်အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလိုင်ကဒီအကြောင်းတင်ပြပေးပါလိမ့်မယ်ခင်ဗျာ။
မနက်ကမှဝါကိုအရင်အနည်းနည်းနဲ့ဆက်လို့ရတာအပြင်ပြုစုစောင့်ချောက်ရတာလည်းလွယ်ကူတဲ့အပြင်မျိုးဖြစ်ပြီးထွက်လာတဲ့ဝါပင်တွေကိုကုန်ချမ်းကုန်ကြောနှမျိုးစလုံးရောင်းချဖို့အတွက်ဈေးကွက်အလွယ်တကူရနိုင်တဲ့အတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့ဝါဆိုင်ပြိုရေးစီမံကိန်းလှုပ်ဆောင်မှုစဉ်းစားပြစ်ခဲ့တာလို့မြန်မာနိုင်ငံဝါဆိုင်ပြိုရေးအသင်းဥက္ကဋ္ဌဦးကျော်ဝင်းကပြောပါတယ်။တစ်ဖက်မှာလည်းစီရင်နွမ်းပါမှုပပျောက်ရေးအတွက်ဒီဝါလုပ်ငန်းကနေအထောက်အကူပြုနိုင်ကြောင်းဦးကျော်ဝင်းကပြောပါတယ
်။အဲ့ဒါကတော့ဟိုစီရင်တာပပျောက်ရေးပေါ့နော်။အဲ့အရာတော့အဲ့လိုလောက်တာနဲ့ကျွန်တော်တို့ဒီရဲ့စိတ်သေးတော့ဟွာဟောရတော့တိန်တော်ဟိုနေ့စဉ်အနည်းဆုံး70ဝင်ရမယ်ဆိုရင်တော့စင်းသားတွေပျောက်လာမယ်စိမ့်ဆူလာမယ်ပေါ့နော်ဒါခြေလန်းတလန်းနေမယ်အဲ့အရာသွားတယ်တပိုင်းတနိုင်ပေါ့ဒီဟာတော့ဒုတိယခြေလန်းပေါ့နော်ကျွန်တော်ပရမခြေလန်းတုန်းကတော့ကျွန်တော်တို့ဒီဟိုကျွန်တော်ကောလင်းဘက်မှာလည်းကျွန်တော်လူပါတယ်ကောလင်းတော့ဝန်တို့အဲ့ဒီဘက်ချက်တင်းတို့ကမ္ဘလူတို့အဲ့နယ်တခြားကိုဟိုတိန်တော်ကိုဝါဆယ်ပြန်ဆိုင်ရမယ်ဆိုတော့ဟာပေါ့ဝါဆယ်ပြန်ရှိရမယ်ပေါ့ဗျာနော်ရှိလာလို့ရှိရင်ကျွန်တော်တို့ကဝါပင်လေးရှိလာရင်ဒီဝါပင်လေးတွေကိုဆိုက်ကလေးပြုကလေးဆိုတာလေးကျွန်တော်လုပ်တယ်ပြီးရင်ကျွန်တော်တင်တန်းလေးတွေပေးတယ်တင်တန်းလေးတွေပေးပြီးလို့ရှိရင်ဟိုဟာရှိတာပေါ့နော် တင်တယ်လေးတွေပြီးပြီးရတော့ဒီဝါပင်နဲ့လက်မှုပညာပစ္စည်းလေးတွေထန်ပြီးပေါ့နော်အချင်းလေးတွေတောင်းလေးတွေသက်ဆောင်ပစ္စည်းလေးတွေနောက်ဇဝက်ကလေးထန်လေးတွေအစပေါ့အဲ့လိုလုံးလို့ရအောင်ဖန်ပြီးပြင်တော့ဝါတယုံကိုကျွန်တော်ငွေငွေတသိန်းရရှိရေးဆိုရဲဒီဟာစီမံချက်ပြီးရင်တော့အဲ့ဒီစီမံချက်ကိုသွားမယ်ဗျ
တိုင်းတိုင်းဒေသတစ်ခုစီမှာဧကတောင်းတဲ့ခြေတဲ့ဝါဆိုင်ပြိုရေးစီမံငွေနေချမှတ်အကောင့်တွေပေါ်ပြီးစီးပွားပြည့်ဆက်ပြိုးတာဝါနဲ့ပတ်သက်တဲ့ကုန်ကြောပစ္စည်းတွေထုတ်လုပ်ပေးနိုင်မဲ့စေယုံတွေကိုအဲ့ဒီဒေသအသီးသီးမှာတိစောက်တာတွေလှုပ်ဆောင်မှုစီစဉ်ထားတယ်လို့လည်းဦးကျော်ဝင်းကပြောပါတယ
်နောက်တစ်ဆင့်ကျတော့ကျွန်တော်တို့စီးပွားပြည့်ဆက်ပြိုးရေးပေါ့စီးပွားပြည့်ဆက်ပြိုးရေးဆိုတာကကျွန်တော်နိုင်ငံတော်ကဘာမှတတိယဝါပေါ်ဆုံးပေါ့ဗျာတကယ်တမ်းကျတော့ခုနကဝါဗနီကတကယ်စေယုံတည်မယ်ဆိုလို့ရှိရင်တော့မစိုးရီတည်လိုက်လို့ရှိရင်ကျွန်တော်ကဒီဟာတကယ်လုတ်เสียမှာရှိဘူးအဲမရှိတဲ့ခါကျတော့ကျွန်တော်ကအခုအစိုးရလည်းဟိုတင်ဇာတဝန်ကြီးကလည်းသူပြောသွားတာဆိုတော့အဲဒီလူတီးကိုဧကတရားပေးမယ်ပေါ့အဲကျွန်တော်အတင်းရလူတွေကိုစိတ်ဝင်စားလူစုလိုက်တယ်စုပြီးတော့မှဘယ်လိုလုပ်မလဲဆိုစုလိုက်လို့ရှိရင်ဒါစိတ်ဝင်တယ်လို့ရှိရင်ဒီတော့ဧက9000တောင်းဆိုလို့ချင်းကျွန်တော်စိတ်မှာကောင်းကောင်းကြီးလည်းပတ်လို့ရသွားပြီကျွန်တော်ပြောရဲ့ဧက9000တောင်းဆိုတော့ဟိုခရိုနီတယောက်စာမရှိပါဘူးဆိုလို့လုပ်တဲ့လုပ်ငန်းတွေရတော့အဲကျွန်တော်ကအဲဝါရီကြီးရဲ့အဓိကဆိုင်နေနောက်ရှိရဲ့ကျွန်တော်တိပင်တက်တော်ထိမ့်သိမ့်မယ်ပေါ့ထိမ့်သိမ့်လိုက်လို့ရှိရင်ဘာဖြစ်ချက်လာမလဲဆိုတော့ကျွန်တော်ကတဘာဝပေါင်ရင်းနေရပြောင်းလဲလာမယ်စေယုံနေရှိတဲ့အခါကျတော့စေယုံနေနဲ့ဝါပါကြီးတို့လို့ဝါထက်တာတို့လို့နောက်ဒီညစ်စေယုံတို့လို့တခြားဘောနဝါနဲ့ပတ်သက်တဲ့ဒီဟာတွေကြီးပဲအကုန်လုံးရှိလာမယ်ဆိုတဲ့အခါကျတော့အလုတ်ကန်ခဏလေးပေါ်လာမယ်ဝင်ငွေလည်းရလာမယ်တင့်နေရကိုကျွန်တော်ဒီဝါတွေနဲ့အစားထိုးပြီးသုံးလို့လည်းရလာမယ်ပေါ့အဲ့ဒါကြောင့်ဒီဟွာလေးစီမံချက်လေးဆွဲလုံနေတာရ
အဲ့ဒီလိုဧကတွေတောင်းတဲ့ချီပြီးစီးပွားပြီးလှုပ်ဆောင်တဲ့နေရာမှာလုပ်ငန်းရှင်တွေပါပါဝင်မယ်လို့လည်းဆိုပါတယ်ဒါပေမဲ့ဒီအစီအစဉ်ဟာနိုင်ငံတော်အစိုးရကလှုပ်ဆောင်တဲ့စီမံကိန်းမဟုတ်ပဲအစိုးရနဲ့တက်ဆိုင်ခြင်းမရှိတဲ့မြန်မာနိုင်ငံဝါဆိုင်ပြိုရေးအသင်းကဥဆောင်ပြုလုပ်ခြင်းဖြစ်တယ်လို့ဆိုပါတယ
်နိုင်ငံတော်ကချမှတ်ထားတဲ့စီမံကိန်းတော့မဟုတ်ဘူးပေါ့နော်ကျွန်တော်ဒါအသင်းကနေပြောတာအသင်းဆိုတာလေကျွန်တော်ဒီကျွန်တော်ဒီလူတွေစုပြီးမှကျွန်တော်လုပ်တဲ့စီမံကိန်းပါပဲဒါပေမဲ့နောက်တစ်ခုကောင်းတာကကျွန်တော်ဒီစီမံကျွန်တော်ဆွဲပြီးတော့မှလုပ်မယ်စီမံကိန်းနဲ့ဟိုတော့ဒီဟွာပေါ့အခု NLD ကဟိုလွတ်တော်ကိုယ်စားလှယ်ကြီးပါတယ်ဆိုတော့နည်းနည်းလေးနောက်လို့ဟိုဟွာပေါ့အခြေခံတက်တော်တွေကလည်းနည်းနည်းပူပေါင်းပါဝင်နေဆိုတော့ကျွန်တော်အချိန်ကြီးနေထင်ပါတယ်တက်တော်နဲ့ပေါင်းတာလည်းမဟုတ်ဘူးပေါ့နော်ကျွန်တော်ဒီအတင်းကပဲအဓိကလုပ်တယ်တက်တော်နဲ့ပေါင်းတက်တော်နဲ့ပေါင်းတယ်ဆိုတော့ကျွန်တော်မြင်ရပြီးတဲ့အချိန်မှာကျတော့ကျွန်တော်ကသူတို့နဲ့ပေါင်းရတော့မှာပေါ့နော်အခုကကျွန်တော်မြင်နေရတယ်ကျွန်တော်ဗနီယာလုတ်တယ်ဗနီယာဟောလုတ်တယ်ဆိုကျွန်တော်ကရှားတယ်ရှားပြီးတော့ကျွန်တော်ပစ်တော်ဦးစီးဌာနကိုကျွန်တော်ကသွားမှာပေါ့ကျွန်တော်လုံမနေရဧကအနည်းဆုံး1000ဝန်းကျင်လောက်ရှိမနေရပေါ့9000ဖြစ်ဖြစ်1000ဖြစ်ဖြစ်ပေါ့နော်ရနိုင်တဲ့နေရာလေးကိုကျွန်တော်ကရှားမှာပြီးလို့ရှိရင်ကျွန်တော်တစ်တော်ယုံတစ်တော်တင်စားတဲ့ဝန်ကြီးဌာနကိုသွားပြီးမှကျွန်တော်အဲ့ဒီနေရာလေးကိုကျွန်တော်တောင်းဆိုမှာပေါ့နော်အဲ့ကျွန်တော်တို့ဒီအစုအဖွဲ့ပိုင်းတော်ဖြစ်ဖြစ်ပေါ့နော်ဒီမှာအခုလုံးနေ CFD ပဲဖြစ်ဖြစ်အဲ့လိုတစ်ခုခုနဲ့သူတို့နဲ့ကတော့အခုချိန်ကြီးတော့ဟိုဆက်ပြီးတွားပြီးတော့တောင်းလာတော့မရှိသေးဘူးတောင်းတော့တောင်းအောင်ပါပေါ့နော
်စီမံကိန်းအောင်မြင်လာရင်နိုင်ငံတကာမှာတွားလို့လို့ရင်ဒုက္ခမျိုးစုံရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားတွေကိုလည်းကိုတိုင်းပြည်အတွင်းမှာပဲအိုးမကွာအိမ်မကွာပြန်လာပြီးလုံနိုင်အောင်အလုတ်ကင်ဖန်တီးပေးရလဲရောက်မယ်လို့ဦးကျော်ဝင်းကပြောပါတယ
်ဝါဗီလီရဲ့အကြောင်းတိလာတဲ့သဘောပေါင်းရင်းနေတိလာတယ်ဆိုတဲ့အခါကျတော့အလုတ်ကင်ခွင်လန်းနေတော့ကျွန်တော်ဒီနိုင်ငံတကာတော့အလုတ်လုံနေတဲ့လူတွေကိုသူတို့ဒီကိုကျွန်တော်နိုင်ငံမှာပြန်ခေါ်ပြတော့မှာပေါ့နော်သူတို့နိုင်ငံမှာကျတော့ဒုက္ခရောက်တဲ့လူတွေအများကြီးရှိနေဆိုတော့ကိုယ်နိုင်ငံကိုယ်တိုင်ကအူမကွာအိမ်မကွာနဲ့အလုတ်ရရှိရေပေါ့နော်အဲ့ဒါတွေနဲ့တဖြည်းဖြည်းတဖြည်းနဲ့ကျေပြန့်သွားတာပေါ့နော်ဒီရောင်းကျင်တာနေပါဘာ
ဝါဆိုင်ပြိုးကျင်သူတွေအတွက်ဝါပင်စိုက်တာနဲ့ပတ်သက်တဲ့ပညာပေးလုပ်ငန်းတွေတင်နန်းတွေကိုလည်းပို့ချပေးနေတယ်လို့ဦးကျော်ဝင်းကပြောပါတယ်အခုအချိန်မှာတော့ဝါဆိုင်ပြိုးကျင်သူတွေအတွက်အလျှောက်လွှာတွေကိုရန်ကုန်တိုင်းဒေသကြီးနဲ့နေပြည်တော်တိုင်းအပါအဝင်ဒေသအတော်များများမှာစတင်လက်ခံနေပြီလို့ဆိုပါတယ် Wasailo Duri in it, Dujin Pisi, a super lice Pisi, Nimanangan Wasai Bui at the Facebook Samyan Aboma, Nimanangan Wasai Bui at the Tamamho, Ingle Lu Puntare, Yama Bamboo Society, Sore Namene Shabwebi, Eddie Gardasin, Shalorigo, Duncan Indalo, Tilura Regule, Mimia Nainello, Ujo Wing up your work.
အဲ့တော့ပတ်စဉ်စီးပွားရေးကဏ္ဍကိုကုသဝင်လိုက်တင်ဆက်တော့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ထုတ်လွှင့်ပေးမယ့်တူတာစုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ဝါရှင်တန်ဒီစီကရေးပြန်လေတန့်စင်ဆက်ရုံလော့စ်အန်ဂျလိစ်ကနာဇီလူသက်ပွဲအကြောင်းပြပွဲနဲ့ဟယ်လိုဝင်းပွဲတော်အကြောင်းကိုအောင်ကတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
ရေးအင်းမြစ်တဘာဝတင်ရန်ဇာတာတွေကိုမဆုံးရှုံးရစေဖို့လုပ်ငန်းတွေဒါမှမဟုတ်နေအိမ်တွေကနေအသုံးပြုပြီးသားရေးတွေကိုပြန်လည်အသုံးပြုနိုင်အောင်အဆင့်မြင့်နည်းပညာတွေသုံးပြီးဆောင်ရွက်လာကြပါတယ်အသုံးပြုပြီးသားရေးတွေကိုအငြိအကျေးတွေဆွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးယူနိုင်မှာကပဲမမြင်ရတဲ့အငြိအကျေးတက်တွေကနေအနီးဝန်းကျင်ကတဘာဝရေးတွေကိုလည်းအစိတ်မပြလေအောင်
ဝါရှင်တန်ဒီစီကရေပြန်လည်တန့်စင်တဲ့ဆက်ရုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းအခုလို့ရှင်းပြပါရစေ။
ပထမအဦးဆုံးအစ်မတော့ရေထဲကအမိုက်တရိုက်တွေကိုဖယ်ရှားပါတယ်လို့ပြီးတော့ကပြောပါတယ်။အမိုက်တွေကိုဖယ်ထုတ်ပြီးတဲ့နောက်မှာတော့ဘောလုံးကွင်းနှကွင်းစာအခြေပမာဏရှိတဲ့ရေစစ်ကံမှာဖြတ်တန်းစီးစစ်နေတဲ့ရေတွေကိုဘယ်လိုတန့်စင်နေလဲဆိုတဲ့အကြောင်းပြီးတော့ကပြောပါတယ်။
ဒီထဲမှာရှိတဲ့ဇီဝပိုးမွားတွေဟာနိုက်ထရိုဂျင်ကိုနိုက်ထရိုဂျင်ဓာတ်ငွေ့ဖြစ်နေပြောင်းလဲပေးလိုက်ပါတယ်။အဲ့နောက်တော့ကာဗွန်အပြည့်ပါဝင်တဲ့ဇီဝပိုးမွားတွေကိုစွမ်းအားဖြင့်ပြောင်းလဲပေးတဲ့နေရာကိုပို့ဆောင်ပေးပြီးစွမ်းအင်ထွက်လုပ်တယ်လို့ဆိုပါတယ်။ဒါနဲ့မိုက်ခရိုဘီယယ်မတ်စ်ဇ်နောဖီလ်ဒ်ဝစ်ကာဗွန်။ဒီနေရာကမြို့ရဲ့ဝမ်ပိုက်လို့ပြောလို့ရပ
ပါတယ်။ဒါပြင်ရေတန့်စင်ဆက်ယုံကနေစစ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြည်ော့ကဆိုပါတယ်
။ What once was a waste product is now a viable resource.
မတ်တီဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီ။ဒါတွေကိုအိမ်မှာရှိတဲ့ဥယျာဉ်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါတယ်။ခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်။မိသားစုကိုလည်းကျွေးပါတယ်။ဘာမှအန္တရာယ်မရှိပါဘူး။
အမေရိကန်ပြည်သူ့ဘာမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေတာရင်းကဂေဟာစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့ဆွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါရခင်ဗျာအခုတခါတော့နာဇီတွေရဲ့လူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုအကြောင်းမှတ်တမ်းတင်ထားတဲ့ဗီဒီယိုတွေကို Los Angeles ကပြတိုင်းမှာပြသနေတဲ့အကြောင်းတင်ပြပေးပါမယ်ဟောလီဝုဒ်ရဲ့နာမည်ကျော်ရုပ်ရှင်ဒါရိုက်တာ3ဦးဟာဒုတိယကမ္ဘာစစ်ကာလကနာဇီတွေရဲ့ရက်စက်တန်းကျုံမှုတွေကိုကိုယ်တိုင်ရုပ်ရှင်ရိုက်ကူးမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုအခါမှာတော့ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကပြတိုက်တစ်ခုမှာ John Ford, George Stevens နဲ့ Samuel Fuller ရဲ့နာဇီအချင်းစကန်ကအခြေအနေတွေကိုကောက်ကွက်ကွင်းကွင်းမြင်သာအောင်ရိုက်ကူးထားတာတွေကိုပြသထားပါတယ်။ပြတိုက်မှာအခုလိုပြသဖို့စီစဉ်သူ Christian Delage က
With the intention to be presented as evidence if there was a kind of denial of the crimes committed by the Nazis.
Nazis ကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့ပတ်သက်ပြီးညံ့ညက်ထုတ်မယ်ဆိုရင်တတ်သိပြလို့ရအောင်ယူရကျနဲ့ပထမဆုံးရိုက်ကူးထားတာတွေပါ
။ Nazis တွေရဲ့ညံ့မနှိမ့်ဆက်မှုကြောင့်ယူလူမျိုး6တန်းလောက်တည်ဆုံးခဲ့ပြီးဒေါ်တော်များများဟာအချင်းထောင်တွေမှာအစိမ့်ငွေပေးပြီးတော့အသက်ခံခဲ့ရတာပါ။နောက်ခံစကားပြောနဲ့ပြသထားတဲ့အထက်မှာဒါဟော့အချင်းစခန်းကအစိမ့်ငွေပေးတတ်တဲ့နေရာတွေလူတွေအပြစ်တင်ဆောင်ထားတဲ့ရထားတွေတွေနဲ့မြေပြင်ပေါ်မှာစုပုံထားတဲ့တည်ဆုံးသူရုပ်လောင်းတွေပါဝင်ပါတယ်
။ And all these units, you know, they were professional. They had a certain liberty in doing what they wanted.
ဒီရိုက်ကူးရဲ့ဖွဲ့အနေနဲ့သူတို့ရိုက်ကူးကြတာကိုလွတ်လွတ်လပ်လပ်ရိုက်ကူးခွင့်ရခဲ့ပါတယ်။ နောက်ပြီးတချို့ငယ်ရွယ်တဲ့တပ်ဖွဲ့ဝင်တွေကိုလည်းဓာတ်ပုံဗီဒီယိုရိုက်ကူးရေးတင်နန်းတွေပေးပါတယ်။နာဇီတွေရဲ့တပ်ဖြတ်မှုတွေကိုလည်းမှတ်တမ်းတင်နိုင်ခဲ့သူတွေပါ
။နာဇီတွေလက်ကနေလွတ်မြောက်လာပြီးအခုခါမှာ Los Angeles မြို့ဝန်းကျင်မှာနေထိုင်ကြသူတွေကိုဒီမှတ်တမ်းရုပ်ရှင်အထူးပဲပြသခဲ့ပါတယ်။ Henry Oster ဟာကလေးငယ်ဘဝတုန်းကနာဇီတွေရဲ့နာမည်ကျော် Auschwitz အချင်းစခန်းမှာချုပ်နှောင်ခံခဲ့ရဘူးပါတယ်
။ So this is something I think if possible every city in the world should see.
တကယ်လို့ဖြစ်နိုင်မယ်ဆိုရင်လူအစုလိုက်ပြုံလိုက်ညှဉ်းပန်းတက်ပြက်မှုကနေဘလို့အသက်ရှင်ကြံတယ်လဲဆိုတာနဲ့နိုင်ငံတကာနိုင်ငံဟာတာမန်လုံယုံလုံစင်လို့သဘောထားပြီးလူသားတွေကိုရရက်ဆက်ဆက်ညှဉ်းပန်းတက်ပြက်ခဲ့တာနဲ့ပတ်သက်လို့ကွင်းကွင်းကွက်ကွက်မြင်သာအောင်ရိုက်ကူးထားတဲ့ဒီမှတ်တမ်းရုပ်ရှင်ကိုကဘာပေါ်ကမြို့တိုင်းမှာပြသပါတယ
် From Hollywood to Nuremberg ဆိုတဲ့မှတ်တမ်းရုပ်ရှင်ကို Los Angeles မြို့မှာ2008ခုနှစ် April လအထိပြသသွားမှာဖြစ်ပါတယ်ခင်ဗျာသောသောရာသီပွဲတော်လည်းဖြစ်တဲ့ Halloween ပွဲတော်ကိုအရင်တုန်းကအနောက်နိုင်ငံတွေမှာသာအဓိကကျင်းပကြပေမဲ့အခုခါမှာတော့ကမ္ဘာတဝန်းကျင်းပလာကြပါတယ်။အော်တိုဘာလ31ရက်နေ့မှာကြာရောက်တဲ့ Halloween နေ့မှာဆိုရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေက Superman, Batman စတဲ့လူစားကောင်းတွေဝတ်တဲ့ဝတ်စားတွေချစ်စရာကောင်းတဲ့တိရိစ္ဆာန်ဝတ်စုံတွေကိုဝတ်တယ်လို့တခြားကြောက်စရာကောင်းတဲ့ဝတ်ရုံတွေကိုဝတ်ပြီးတိမ်တဆင်းအိမ်တွေရှိမှချထားတဲ့ချောကလက်ကြားလုံးစတာတွေကိုလိုသလောက်လိုက်ယူကြပါတယ်။
ဟုတ်ပါတယ်ဟိုတုန်းကဆိုရင်ကလေးတွေကသာဟယ်လိုဝင်းပွဲကိုပြောကြပေမဲ့လည်းအခုဆိုလို့ရှိရင်ဒီဟယ်လိုဝင်းပွဲကိုလူကြီးတွေကလည်းပြောစရာအားလည်းရဲ့ဖြစ်တော့မှတ်ယူထားကြပါတယ်ဝါရှင်တန်ဒီစီမှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့နိုင်ငံတကာတယုံတွေမှာလည်းဟယ်လိုဝင်းပါတီတွေကျင်းပကြတာမှာရိုးရာအစားအစာအကတောက်စရာတွေနဲ့တယုံတွေကဧည့်ခံနေရှိပါတယ်ဒါအပြင်ဝါရှင်တန်ဒီစီရဲ့နာမည်ကြီးဟိုတယ်တွေမြစ်တွင်းအပျော်စီးသင်္ဘောတွေပေါ်မှာလည်းဟယ်လိုဝင်းပါတီတွေကိုကျင်းပကြပါတယ်
အမေရိကမှာကျေးဇူးတော်နေ့နဲ့ Halloween နေ့မှာရွှေပြုံသီးတွေကတော့မပါမပြီးပါရွှေပြုံသီးကိုထိတ်ခွင့်အထဲထဲကအစီတွေကိုထုတ်ပြီးတော့မျက်နှာပုံတရံမျက်လုံးနဲ့နှာခေါင်းနေရာတွေကိုလှီထုတ်ပြီးအိမ်ရှိတွေမှာခြားထားတဲ့သလိုစွပြုံမုံချိုတွေလုပ်ပြီးတော့ဝေပေးတာတွေလည်းရှိပါတယ်ဒါအပြင်အခုလိုအချိန်မှာဖျုံသီးပြိုင်ပွဲဆိုပြီးတော့လည်းကျင်းပကြလိမ့်ရှိပါတယ်အမေရိကန်နောက်ဖက်ချမ်း Oregon ပြည်နယ်က Tualatin မြို့မှာတော့ဖျုံသီးစိုက်ပြိုင်ပွဲကျင်းပပါတယ်ဘေးစိုက်ခင်းကနေအကြီးဆုံးဖျုံသီးတီးလဲဆိုတော့ကိုပြင်ကြတာပါဘသူကအကြီးဆုံးစိုက်ပျိုးနိုင်ကလေးဆိုတာအပြင်ဖယုံကြီးကိုလှေလိုစီးပြီးတော့လဲလှော်ခတ်ပြီးတော့ပြိုင်ပွဲဝင်ကြပါသေးတယ်ဖယုံကြီးလှေပြိုင်ပွဲကိုလွန်ခဲ့တဲ့14နှစ်ကတည်းကစတင်ကျင်းပလာခဲ့တာဖြစ်ပြီးပြိုင်ပွဲဝင်ခဲ့သူစီလီယာဟက်ကပြိုင်ပွဲအကြောင်းသူဘယ်လိုသိခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ
Well, I read about this giant pumpkin regatta about a
ဖယုံကြီးတွေကိုလှေလုပ်ပြီးစီးတဲ့ပြိုင်ပွဲအကြောင်းကိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကဖတ်ရပါတယ်အဲ့နောက်ပြိုင်ပွဲအကြောင်းကူခဲမှာရှားပြီးဖက်ပြီးတော့ပြိုင်ပွဲဝင်ခဲ့တာပါ
။ယာဒီကူပြောင်းကြီးမှာပျော်ပျော်ရှင်ရှင်နဲ့ဖယုံသီးလေပြိုင်ပွဲဆင်းနေကြတဲ့အကြောင်းကိုတော့ Tualatin မြို့အပန်းဖြေအားကစားရေးရာကော်မတီအဖွဲ့ဝင် Heidi Marx ကအခုလိုရှင်းပြပါရစေ
။ We have four heats. The first heat is the growers who grow the pumpkins.
ပြိုင်ပွဲမှာအဆင့်၄ဆင့်နဲ့တိုင်တာပါ။ဖယုံသီးပြိုင်ပွဲမှာအကြီးဆုံးစိုက်ပျိုးနိုင်တဲ့ကိုပေးတဲ့စုပြီးတော့ဖယုံသီးအလှဆင်ပြိုင်ပွဲနောက်အမြန်ဆုံးဘလို့အလှဆင်နိုင်လဲဆိုတာရေဖယုံသီးကိုလှေလုပ်ပြီးတော့ဘသူအမြန်ဆုံးလှော်ခတ်နိုင်လဲဆိုတာတွေလည်းစုပေးပါတယ
်ဖယုံသီးလေပြိုင်ပွဲမှာပါဝင်သူတွေဟာ Captain America, Santa Claus ဝတ်စုံတွေဝတ်ဆင်ပြီးပြိုင်ပွဲဝင်ကြပါတယ်ပြိုင်ပွဲကို၃ရက်တာကျင်းပလိမ့်ရှိပြီးဘသူမဆိုးပါဝင်ရှင်ပြိုင်လို့ရပါတယ်ခင်ဗျာ
သာရကူအောင်အစီအစဉ်တင်ဆက်တဲ့တုဒ္ဒစုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင
်ဗျ။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။2019ခုနှစ်အတွက် DV ကန်ဆာမဲဒါမှမဟုတ် Green Card ကန်ဆာမဲနောက်ဆုံးနေ့တက်မှတ်ချက်ကိုပြောင်းလဲလိုက်ပါတယ်။အစ်စ်သက်မှတ်လိုက်တဲ့ရှောက်လွားပေရက်ကတော့2019ခုနှစ်နိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့မြန်မာစံတော်ချိန်နေ့လည်း2နာရီခွဲကမ္ဘာစံတော်ချိန်8နာရီဖြစ်ပါတယ်။အောက်တိုဘာလ3ရက်ကနေ18ရက်ကြားရှောက်လွားတင်သွင်းခဲ့ပြီးတဲ့သူတွေဟာလည်းပြန်လည်ရှောက်ထားရမှာဖြစ်ပါတယ်။ရှောက်ထားရမယ့် website လိပ်စာက dvlottery.dvlottery.state.gov/ဖြစ်ပါတယ်ပြန်ပြောပါမယ်ရှင် dvlottery.state.gov/ဖြစ်ပါတယ်စပန်းဆိုင်ရာပြဿနာတရားကြောင့်အောက်တိုဘာ3ရက်နဲ့10ရက်ကြားရှောက်ထားခဲ့တဲ့ရှောက်လွားတွေကိုထည့်သွင်းစဉ်းစားတော့မှာမဟုတ်ပါဘူး အဲ့ဒီပြဿနာကိုဖြေရှင်းလိုက်ပြီးတဲ့နောက်အသစ်လျှောက်ထားရမယ့်ရက်ကို2019ခုနှစ်အောက်တိုဘာလ18ရက်မှာစတင်ဖွင့်လှစ်ထားတာဖြစ်ပါတယ်။ထပ်ပြောပါမယ်ရှင်။ရှောက်လာပေးရဟာ2019ခုနှစ်နိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့မြန်မာစံတော်ချိန်နေ့လယ်2နာရီခွဲကမ္ဘာစံတော်ချိန်8နာရီဖြစ်ပါတယ်။ဒီကာလအတွင်းရှောက်ထားတဲ့ရှောက်လွာတွေကိုသာလက်ခံစဉ်းစားမှာဖြစ်ပါတယ်။အော်တိုဘာလ3ရက်နဲ့18ရက်ကြာလျှောက်လွာတွေအတွက်ရထားတဲ့အတီးပြုမှုနံပါတ်ဒါမှမဟုတ်တခြားအထောက်အထားတွေကိုလုံးဝထည့်သွင်းစဉ်းစားဖို့မလိုတော့ပါဘူး။ DV ကန်ဆယ်မယ်လို့ခေါ်တဲ့မတူကွဲပြားသူတွေအတွက်ပြည်ဝင်ခွင့်ဗီဇာအစီအစဉ်ကိုအွန်လိုင်းကလျှောက်ထားတာကိုသာလက်ခံမှာဖြစ်ပါတယ်။တခြားနည်းလမ်းနဲ့လျှောက်ထားခွင့်လုံးဝမရှိပါဘူး။ DV ကန်ဆယ်မယ်လျှောက်ထားလူတွေဟာ dvlotterystate.gov/ ဆိုတဲ့ website မှာညွှန်ကြားချက်တွေကိုဖတ်နိုင်ပါတယ်။လျှောက်ထားရန်လိုအပ်တဲ့အရေးချင်းတွေကိုစတင်ဖော်ပြထားပါတယ်။အဲဒီလျှောက်လွှာဖြည့်ဖို့အတွက်တော့15မိနစ်လောက်အချိန်ယူရပါလိမ့်မယ်။ပေါက်မဲအလုံးဟာကန်ကြရွေးချယ်ခြင်းသာဖြစ်ပါတယ်။လျှောက်ထားသူတဦးချင်းအတွက်ထုတ်ပေးထားတဲ့အတည်ပြုချက်နံပါတ်တွေကိုမှတ်သားထားဖို့လိုအပ်ပါတယ်။ကန်ဆယ်မဲပေါက်မပေါက်ကိုမဲပေါက်သူတွေရဲ့အမည်စရင်းကို website မှာနောက်နှစ်မေလမှာဝင်ရောက်ကြည့်ရှုနိုင်ကြပါပြီ။ကြည့်ရှုရမှာလျှောက်လွှာတင်တွန်းကထုတ်ပေးထားတဲ့အတည်ပြုချက်နံပါတ်နဲ့သာတိုက်ဆိုင်စစ်ဆေးကြရမှာဖြစ်ပါတယ်။မဲပေါက်သူတွေအတွက် email နဲ့ဆက်သွယ်အကြောင်းကြားတာမျိုးမရှိပါဘူး။ကန်ဆယ်မဲပေါက်ကြောင့် email ရောက်လာတဲ့ဆိုရင်အဲ့ဒီ email ဟာတရားမဝင်ပါဘူး။လျှောက်ထားသူတွေအနေနဲ့ကန်ဆယ်မဲပေါက်မပေါက်ကို website လိပ်စာ dvlottery.state.gov.dvlotterystate.gov. အဲ့ဒီ website လိပ်စာကနေပြီးတော့ entrance status check ဆိုတဲ့နေရာမှာကြည့်ရှုနိုင်ပါတယ်။လျှောက်ထားရမယ့်ကာလတစ်ခုအတွင်းလူတစ်ယောက်ဟာတစ်ချိန်သာလျှောက်ထားနိုင်ပြီးတစ်ချိန်ထက်ပိုပြီးလျှောက်ထားသူတွေကိုပယ်ဖျက်မှာဖြစ်ပါတယ်။DV ကန်ဆယ်မဲ့အစီအစဉ်အတွက်ရွေးချယ်ခံရသူများအမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားနိုင်ကြပါတယ်။ကန်ဆယ်မဲ့ဟာအခမဲ့ဖြစ်ပါတယ်။ကန်ဆယ်မဲ့လျှောက်ပေးမယ်ဆိုပြီးအခကျင်းငွေတောင်းခံတာဟာလိမ့်လည်မှုသာဖြစ်ပါတယ်။အားလုံးကံကောင်းကြပါစေရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဘကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်နာဖြစ်ပြီးတော့ view ရဲ့အဘောမဟုတ်ကြောင်းထပ်မံတိပေးအပ်ပါတယ်ခင်ဗျ။အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်။သမရတော်နဲ့ထောက်မြေရောက်ောက်ပွဲမဲ့ဆက်စင်းမှုအဖြစ်ပြီးခဲ့တဲ့နှစ်ကခနာဒါတာဝန်ထမ်းဆောင်ခဲ့တဲ့ပေါ်မန်နဲ့ဖောက်ကိုအမေရိကန်ကိုစန့်ကျင်ပြီးပူးပေါင်းကြံစည်မှုငွေကြေးခွာချမှုယူကရိန်းကောင်းဆောင်ဗစ်တာယာနူကိုဗစ်ကိုထောက်ခံမှုရအောင်စီရင်ပြောဆိုပေးတဲ့ကိစ္စရပ်တွေအတွက်အစိုးရကိုလိန်လည်ခဲ့မှုတွေနဲ့တင်းလာနေမှာဆွဲချက်တင်လိုက်ပါလေ။အဲ့ဒီရွက်ကောက်ပွဲဆိုင်ရာအကြံပေးပုဂ္ဂိုလ်နှစ်ဦးနဲ့သမ္မတထရန့်ဆက်နွယ်ပတ်သက်ခြင်းမရှိကြောင်းအင်ဂျီရောကတင်းလာနေမှာခုခံကာကွယ်ပြောကြားခဲ့ပါလေ။အမေရိကန်ဘုဟုပန်ဥက္ကဋ္ဌအဖြစ်ဂျရုံးပါဝဲကိုသမ္မတထရန့်ကအမိတင်သွင်းမယ်လို့မျှော်လင့်ရကြောင်းထိတ်တန့်အမေရိကန်အစိုးရအရာရှိတွေကတင်းလာနေမှာပြောပါလေ။ပါဝဲဟာအလဲအလတ်လန်းလိုက်တဲ့ရီပပ်ဘလစ်ကန်တဦးဖြစ်ပြီးအတိုးနှုန်းတွေကိုတဖြည်းဖြည်းချင်းမြည်ဥမဲ့ဘဟုပန်ရဲ့ဗျူဟာကိုဆက်လက်ကျင့်သုံးမယ်အလားအလာရှိသူတဦးလို့ယူဆရပါလေ။ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့သူ့ကိုအမိတင်သွင်းဖို့စိတ်ပြောင်းနိုင်သေးကြောင်းအစိုးရအရာရှိတွေကပြောပါလေ။သူဟာလက်ရှိဒီမိုကရက်ဘဟုပန်ဥက္ကဋ္ဌဂျန်နက်ယဲလင်ရဲ့နေရာကိုအစားထိုးတာဝန်ယူမှာဖြစ်ပါလေ။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားဆွေးနွေးညီနိုင်မှုတွေပြုလုပ်ဆောင်ရွက်နေပေမဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချိကတ်ဆောင်ရွက်ပုံကိုကြည်ကျင်းအားဖြင့်ဒီပြဿနာပြည်လဲရေးတဲ့ပုံမှုရှုပ်ထွေးအောင်လုပ်ဆောင်နေသလားဆိုတာတန်မြားဖြစ်မိကြောင်းအော်တိုဘာလ30ရက်နေ့ကကုလသမဂ္ဂမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာကိုယ်စားလှယ်ကပြောပါတယ်နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံလူ့ခွင့်ရေးကိစ္စတွေကိုကန့်တွယ်ဆောင်ရွက်တဲ့တတိယကော်မတီရဲ့36ကျင်းမြောက်ဆွေးနွေးပွဲရှိမှာကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့ရုံးကတမ်မူကြီးရမင်းသိန်းကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာတွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VO ရဲ့ညက်နေဘက်6နိုင်ခွဲကနေ9နိုင်တီအစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖိုင်းယူနားဆင်နေပါတယ်။ VO နားဆင်တဲ့အတွက်လည်းထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတော်တော်ရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်စတမိုးပြပါThank you.
This program has come to you from the Voice of America, Washington.